Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာဝါရှင်တန်မြို့တော် VOA American တန်ကနေ2018ခုနှစ်ဩဂတ်လ18ရက်တောက်ချနေညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညနေခင်းတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဟုပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့စပိန်နိုင်ငံမှာလူ14ယောက်ထဲမှာနေသေဆုံးပြီးတရားရုံးထံရသွားတဲ့အကြမ်းဖက်ဝါဒီရဲ့ကားနဲ့တက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်အာဏာပိုင်တွေရှာဖွေဖမ်းဆီးမှုတွေလုပ်နေပါတယ်။အာဖဂန်မှာစစ်စင်ရေးတွေအဆုံးသတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကြေညာဖို့ရှိနေပါတယ်။မလေးရှားမှာကျင်းပနေတဲ့ရှစ်တောင်အရှာအကစားပွဲ SEA Games မှာတော့မြန်မာမျိုးသားဘောလုံးတင်ကဘူနိုင်းကို6-9ဂိုးမရှိနဲ့အနိုင်ရသွားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှာဖောက်နေတဲ့ကြေညာပေးတော်မှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ NLD ရှေ့နေဦးကိုနီလောက်ကြံခံမှုနဲ့ပတ်သက်ပြီးတော့ဒီနေ့မြောက်ပိုင်းခရိုင်တရားရုံးမှာကြားနာဆက်ဆေးခဲ့ပါတယ်
။ဒီအဓိကပြီးလက်ရှိအစိုးရရဲ့ NLD ပါတီကိုမြစ်တာရက်ခံနေတာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုသက်ခံတဲ့သူကတော့ပြမရှင်းလာနိုင်ဘူး။ဒါပေမဲ့ဒါပြီးနဲ့ဘာကြောင့်မို့လို့လောက်ကြံတက်ခတ်တာလဲနိုင်ငံရေးပေါ်သူရောကကြောင့်လားအခြားဘာကြောင့်ကြောင့်လဲဆိုရင်သိချင်ပါဘူး။
တရလူအကျိုးဆောင်ရှိနေဦးနေလာပြောတော့တာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမကြခင်မှာနားဆင်ရမှာပါ။ထားပြင်မော်ရယ်ရီရဲစခန်းကတပ်ဖွဲ့တွေရဲ့စစ်ဆေးမှုအတွင်းမှာဒေသခံတွေတိုက်ဆုံနိုင်ရတာရှိတယ်ဆိုတဲ့အကြောင်းတခါတာချီလေးမျိုးကယကြည်မှုနောက်ဆုံးအခြေအနေအပါဝင်မြောက်ကိုရီးယားရဲ့ချင်းကြောင်းမှုခံရခြင်းမှာအမေရိကန်နဲ့ဂျပန်တို့ရဲ့စီးမဟာမိတ်အခြေအနေတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီကြောင်းနဲ့မတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ။
စပိန်နိုင်ငံကတလူနီးယားဒေသမှာလူ14ဦးထဏ်မင်းနဲ့တိုက်ဆုံပြီးတရားကြောင်တရားရခဲ့တဲ့ဂျမ်ပက်ဝါရီရဲ့ကားနဲ့တိုက်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အာဏာပိုင်တွေကရှာဖွေဖမ်းဆီးမှုတွေလက်ဆောင်နေပါတယ်။ဘာစီလိုနာမြို့တော်ကဒီကနေ့အောက်မေဝယ်ခံနာကိုစပိန်ပြည်နဲ့ဝန်ကြီးချုပ်တို့လည်းတက်ရောက်ခဲ့ကြတာပါ။ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်၃ရက်ကြာသတ်မှတ်လိုက်ကြောင်းလဲဝန်ကြီးချုပ်မာရီယန်နိုရာကျွိုင်းကကြေညာပါတယ်။မနေ့ကတိုက်ခတ်မှုတွင်မှာတော့ဘာစီလိုနာမြို့တော်ကလက်စ်ရမ်ဘလာစ်လမ်းမကြီးပေါ်မှာဗန်ဂါစီကိုအရှင်ပြင်းပြင်းနဲ့မောင်းပြီးလက်ရှောက်ကလူတွေကိုဝင်တိုက်ခဲ့တာပါ။ခြေရင်ထွက်ပြေးသွားတဲ့ဗန်ဂါမောင်းတွေကိုတော့အခုကအာဏာပိုင်တွေရှာဖွေနေပါတယ်။မနေ့ကတော့မော်ရိုကိုနိုင်ငံသားတူနဲ့စပိန်နိုင်ငံသားတူတို့ကိုဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပေမဲ့ဒီလူတွေဟာတက်ခတ်မှုနဲ့ဘလို့ဆက်နွယ်နေတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နောက်ထပ်လူတူကိုလည်းကတလိုနီးယားမြောက်ပိုင်းကရီပိုးမြို့မှာဒီကနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းဒေသခံပြည်ထောင်စုဝန်ကြီးကျော်ကွင်ဖုန်းကပြောဆိုခဲ့ပါတယ်ဘာစီလင်းနာမျိုးတော်တောင်ပိုင်းကကမ်ဘရစ်မျိုးမှာလည်းအလားတူကားနဲ့တိုက်ခိုက်မှုဖြစ်ရမှာလမ်းတော်လမ်းလာရင်းနဲ့ရဲကားတစ်စင်းတို့ဝင်တိုက်ခံခဲ့ရပါတယ်ရဲတပ်ဖွဲ့ကတော့ကိုယ်ပေါ်မှာဖောက်ခွဲပစ္စည်းတွေပတ်ထားတဲ့တိုက်ခတ်သူ၅ခုအသေးဖက်စီမိခဲ့တဲ့အကြောင်းပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ဖောက်ခွဲပစ္စည်းတွေဟာအတုတွေဖြစ်နေကြောင်းတွေ့ရှိခဲ့ရပါတယ်တက်ခတ်မှုတွင်မှာတော့အရသာ၆ဦးနဲ့ရဲတပ်ဖွဲ့ဝင်တူဒဏ်ရာရရှိခဲ့တာပါတက်ခတ်မှုနှစ်ခုဟာဆက်နွယ်မှုရှိတဲ့အကြောင်းလဲကတလူးနီးယားပြည်ရဲ့ဝန်ကြီးကပြောဆိုသွားပေမဲ့အသေးစိတ်ကိုတော့ရှင်းမပြပါဘူးကတလူးနီးယားဒေသကအိမ်တလုံးမှာမနေ့တုန်းကပောက်ကွဲမှုဖြစ်ပွားခဲ့ပြီးလူတဦးသေဆုံးတဲ့ဖြစ်ရတဲ့အခုနောက်ဆုံးကားနဲ့တိုက်ခိုက်မှုတွေဟာဆက်နွယ်မှုရှိလိမ့်မယ်လို့လည်းရဲတပ်ဖွဲ့ကယူဆထားပါတယ်ပောက်ကွဲမှုဖြစ်ခဲ့တဲ့အိမ်မှာအချက်ပဲတိုက်ခိုက်ရမှာအသုံးပြုဖို့အတွက်ဘုံးလုံးနေတယ်လို့လည်းအာနာဝိုင်ကတင်ပြရှိနေကြတာပါအဲစ်အစ္စလမ်စစ်အုပ်ဖွဲ့ကတော့ဘာစီလိုနာမြို့တော်ကတိုက်ခိုက်မှုဟာသူတို့ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်
American သမိုင်းမှာအရှိတအဆုံးစစ်ရေးပဋိပက္ခအဖြစ်အာဖဂန်နစ္စတန်နိုင်ငံမှာဆင်နွှဲနေတဲ့စစ်ပွဲကိုအဆုံးသတ်ဖို့အတွက်စစ်ရေးမဟာဗျူဟာဆုံးဖြတ်ချက်တရကိုသမ္မတဒေါ်နယ်ထရမ့်အစိုးရကမကြခင်မှာချမှတ်ဖို့ရှိတယ်လို့ American ကာကွယ်ရေးဝန်ကြီး James Mattis ကမနေ့ကြတာပြည်နယ်မှာပြောပါတယ်ဆုံးဖြတ်ချက်တရချမှတ်ဖို့အတွက်ကျွန်တော်တို့အလွန်နှိစက်နေပါပြီ။မကြတော့တဲ့အနာဂတ်မှာပြုလုပ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဝါရှင်တန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းတောက်တွေကိုဝန်ကြီးမက်တစ်ကပြောကြားလိုက်တာဖြစ်ပါတယ်။သမ္မတထရမ့်ဟာဒီကနေ့တောက်ကြနေ့မှာဒုတိယသမ္မတမိုက်ဖင်စ်သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တွေ့ဆုံပြီး16နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်နိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးမှာဖြစ်တယ်လို့အင်ဖြူတော်ကပြောပါတယ်။စစ်ဖြစ်နေတဲ့နိုင်ငံတွေစီကိုနောက်ထပ်ထောင်နဲ့ချီတဲ့တပ်ဖွဲ့တွေထပ်မံစစ်လို့မလား။ဒါမှမဟုတ်တိုင်းပြည်ရဲ့မတည်မငြိမ်ဖြစ်နေတဲ့လုံခြုံရေးအခြေအနေကိုစီမံခန့်ခွဲပြီးတော့ကုတ်ကဲဖို့ကိုပိုင်အငားစစ်မှုတန်းတွေခြံထားရစ်ပြီးသူတို့အားလုံးကိုအတူတကွပြန်လဲဆုတ်ခွာစေမလားဆိုတဲ့ရွေးချယ်စရာနည်းလမ်းတွေဖြစ်ကြပါရဲ့ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆောင်းရရမယ့်ကိစ္စတွေမှာနှောင့်နှေးကြံ့ကြံ့နေရတဲ့ကြောင့်သမ္မတအင်ဂျီရိုမှာအပြောင်းလဲလုပ်ဖို့လိုအပ်နေကြောင်းထင်ရှားတဲ့ထက်လက်တော်မှတ်တူးဖြစ်တဲ့ဘော့ဘ်ကော့ကာကတိုက်တွန်းလိုက်ပါတယ်။ဒီကနေ့စနေနေ့ကဗီဂျီးနီးယားပြည်နယ်ရှာလော့စ်ပင်မြို့မှာလူယူကြီးစိုးရေးဝါရီရဲ့ဆန္ဒပြပွဲတွေနဲ့တံပြန်ဆန္ဒပ ရသူတွေကြားအတီကယုံတွေကြားလူသေးပြောက်ရှိခဲ့တဲ့အထိဖြစ်ပွားခဲ့တဲ့ပေါ်သမ္မတ Trump ရဲ့မျက်ချက်ပြပြောဆိုမှုတွေကိုကူကပ်ပြီးသမ္မတအနေနဲ့လောက်ဆရာရှိတဲ့ကိစ္စတွေကိုဦးစားပေးဆောင်ရဖို့ထက်လွတ်တော်မဲ့ကော်ကာကပြောလိုက်ကြပါတည်ငြိမ်မှုတွေနဲ့အောင်မြင်မှုတွေရရှိဖို့ဆောင်ရွက်ရမယ့်ကိစ္စတွေကိုလက်တွေ့လုပ်ပြဖို့လိုအပ်နေတဲ့အကြောင်းနဲ့ Republican Party ပဲဖြစ်ဖြစ် Democrat ပဲဖြစ်ဖြစ် American ပြည်သူစုရဲ့သမ္မတတူဦးဖြစ်ပြည်ပြည်ပြည်ပမှာအောင်မြင်မှုရဖို့လိုအပ်ကြောင်းပြောဆိုလိုက်တာဖြစ်ပါတယ်သမ္မတ Trump ကတော့ရောက်ကိုရီးယားပေါ်ပြင်းပြင်းထန်ထန်ရာဇသံပေးပြောဆိုထားတဲ့ပုံမှာလည်းဝေဖန်ခဲ့တာပါ။အမှန်အနေနဲ့ပြဿနာကိုမီးလောင်ရလေပင်လုံးဝမဲ့စားပေါကုဒနာထုံးနိုင်အောင်ကူညီတင့်တယ်လို့လည်းထက်လွတ်တော်မှကော်ကာကတိုက်တွန်းသွားခဲ့ပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson နဲ့ကာကွယ်ရေးဝန်ကြီး James Mattis တို့ဟာဂျပန်နိုင်ငံသားရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ကိုမနေ့ကြာတာပတင်းကဝါရှင်တန်မှာတွေ့ဆုံပြီးအရှေ့အာရှနဲ့ Pacific ဒေသအတွင်းအရေးကြီးတဲ့လုံခြုံရေးကိစ္စတွေကိုသူတို့အနေနဲ့ဘယ်လိုညှိနှိုင်းဆောင်ရွက်ကြမလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဝန်ကြီးတွေဟာဂျပန်နိုင်ငံဝန်ကြီးစတာရိုကိုနိုကာကွယ်ရေးဝန်ကြီးအီဆူနိုရီအိုနိုဒါရာတို့နဲ့အတူဝါရှင်တန်ကအမေရိကန်နိုင်ငံသားဝန်ကြီးဌာနမှကျင်းပတဲ့အမေရိကန်ဂျပန်လုံခြုံရေးအတိုင်ပင်ခံကော်မတီအစည်းအဝေးမှာတွေ့ဆုံခဲ့ကြတာပါဆွေးနွေးပွဲအတွင်းမြောက်ကိုရီးယားရဲ့နျူကလ ియర్ ချင်းချမှုအရေးကလွန်မွန်နေခဲ့တယ်လို့အစည်းအဝေးပြီးပြုလုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီးချီလာဆန်ကပြောပါတယ်မကြခင်ကချမှတ်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရမြောက်ကိုရီးယားပေါ်ချမှတ်တဲ့ဒဏ်ခအရေးယူပိတ်ဆို့မှုတွေကိုနိုင်ငံအားလုံးကအပြေအဝလှုံ့ဆော်ကြဖို့သူကတိုက်တွန်းလိုက်ပါတယ်ရှင
် UAE ဗီဒန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တူနေငါပစ်စုတန်ခတ်မှုအစ်တွေချမှတ်လိုက်တဲ့အတွက်မြောက်ကိုရီးယားဘက်ကပင်လယ်ဆောင်ရေးတင်ဆောင်လာတဲ့အေးကန်ကားတွေနေဆက်မပြတ်နိုင်ပဲဖြစ်ခဲ့ရတယ်လို့တူနေငါအရှေ့မြောက်ဖက်ဒေသကတင်ပို့ကိုလုပ်ငန်းရှင်တွေလည်းလမ်းမော်ထွက်ဆန္ဒပြခဲ့ကြပါတယ်ပြည်တွင်းမှာမကျေနပ်တန်တွေထွက်ပေါ်နေပြီမဲ့လဲကိုရီးယားကျွန်းဆွယ်မှာတင်မမှုတွေကြီးထွားလာနေတာကြောင့်မြောက်ကိုရီးယားပေါ်ဖိအားပေးဖို့တူနေငါကပစ်စုတန်ခတ်မှုတွေချမှတ်ဖို့လိုအပ်ကြောင်းနိုင်ငံတကာကတိုက်တွန်းမှုတွေလည်းထွက်ပေါ်နေတာပါဒါပေမဲ့လဲနိုင်ငံတကာအတိုင်းဝန်ကြီးထိကျန်ဖြစ်နေခဲ့တဲ့မြောက်ကိုရီးယားရဲ့မဟာမိတ်အဖြစ်ကာလကြာရှည်ရပ်တည်လာခဲ့တဲ့တူနေငါအနေနဲ့တန်ခတ်မှုတွေကြောင့်မြောက်ကိုရီးယားပေါ်ဩဇာရှင်ဝါကြာဆင်းလာတာမျိုးလက်တုံပြန်မှုပြတ်မထားခံရတာမျိုးဖြစ်လာမှာကိုမလိုလားဘူးလို့လည်းအကဲခတ်တွေကယူဆနေကြပါတယ်။ဒီနိုင်ငံကတော့မြောက်ကိုရီးယားကနေတန်ခဲကြောင်မီးသွင်းတဲ့ပင်လယ်ဆောင်ရေးတင်သွင်းမှုကိုဗိုလ်ထုတ်ရေးနေ့ကစပြီးတားမြစ်လိုက်တဲ့အကြောင်းအင်္ဂါနေ့ကအမိန့်ထုတ်ပြန်လိုက်တာပါ။ရုတ်တရက်ထုတ်ပြန်လိုက်တဲ့ကြေညာချက်ကြောင့်ဂျီလင်းပြည်နယ်ကပင်လယ်ဆောင်တင်သွင်းသူတွေနေမကူးခင်ပင်လယ်ဆောင်ကိုနေဆက်ဖြတ်ကျော်တင်သွင်းနိုင်အောင်လည်းအလင်းမြန်စီစဉ်ခဲ့ကြပါတယ်။
ဆီးရီးယားလီယွန်နိုင်ငံမြို့တော်ဖရီးတောင်းမှာမြေပြိုမှုကြောင့်တည်ဆုံးသူအရေအတွက်400ကျော်ရှိသွားပြီလို့ကုလသမဂ္ဂကဒီကနေ့တောက်ကြနေမှာပြောပါရယ်နောက်ထပ်လူပေါင်း600ကျော်ပျောက်ဆုံးနေစေဖြစ်ပြီးတော့ပျို့ချပျက်စီးသွားတဲ့နေအိမ်အပိုင်းအစတွေနဲ့ရှင်နွန်တွေကြားထဲရနဲ့အလောင်းတွေကိုကယ်ဆယ်ရေးသမားတွေကဆက်လက်ရှာဖွေနေကြပါရယ်တွေ့ရှိခဲ့တဲ့အလောင်းတွေကိုတော့မနစ်ကြတာပြင်းနေကစပြီးအစိုးရကမြေညုပ်တင်းကြုံမှုတွေစတင်လှုပ်ဆောင်ခဲ့ပါရယ်တည်ဆုံးခဲ့ရတဲ့သူတွေအတွက်ဝန်ထမ်းကြောင့်ကြတာပြင်းနေကပြုလုပ်တဲ့မြေမြုပ်တင်းကြိုတဲ့အခမ်းအနားတွင်ဆီးရီးယားလီယွန်တမဒအန်စပိုင်ကိုရိုမိုကပြောပါတယ်နောက်ထပ်တောင်နိုင်ငံအက်ကွယ်ချောင်းကြီးတစ်ခုထပ်မံတွေ့ရှိခဲ့ပြီးနောက်အန်ဒီရဲ့ရှိနိုင်တဲ့အတွက်ဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့အစိုးရကတတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်တနင်္လာနေ့ကအနာရီနဲ့ချီကြမြင့်တဲ့မိုးတီထန်စွာရွာသွန်းမှုဖြစ်ပြီးမှပဲဒီမြေပြိုကျမှုဖြစ်ခဲ့ပြီးတော့အဲ့ဒီအချိန်မှာဖရီးထောင်းမျိုးကလူတွေအိပ်ပျော်နေကြတာဖြစ်ပါတယ်။ကုလသမဂ္ဂကလေးငယ်ရန်ပုံငွေများအဖွဲ့ကတော့အခုဖြစ်ခဲ့တဲ့မြေပြိုကျမှုကြောင့်မကြုံစုဘူးတဲ့ဒီထိခိုက်ပျက်စီးမှုတွေရှိခဲ့တဲ့အကြောင်းနဲ့ဘေးဒုက္ခကြောင့်ကြုံတွေ့ခံစားတဲ့ကလေးငယ်အတော်များများအတွက်တောက်ရည်တန်းတွေနဲ့မိလာတန့်ရှင်ရင်တွေများဝေပေးနေတယ်လို့ပြောပါရရှင်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာမွေးရစီဝါနေနေစီးနေရှာဖွေမှုတွေအတွင်းတန်တရားရှိသူ25ယောက်ကိုအသေးပြစ်ခတ်ဖမ်းဆီးမိခဲ့ကြောင်းအာနာဘန်နီကပြောပါရယ်မွေးစီဝါမှောက်ကိုသူတွေကိုတုတ်တင်နေနေမှုဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကအမိန့်ပေးထားတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်အာနာဘန်နီရှာဖွေနေနေနေတာပါဒီသတင်းပတ်ဆောင်းမှာပဲမွေးစီဝါမှောက်ကိုသူတွေကိုအငိုက်ဖမ်းတိုက်ခိုက်တဲ့စစ်စီရေးဖြစ်မနီလာမြို့တော်နီးကဒေသမှာတန်တရားရှိသူလူပေါင်း30ကျော်ကိုရဲတပ်ဖွဲ့ကပြစ်တက်ခဲ့ပြီးနောက်အခုနောက်ဆုံးထပ်မံစီးနေမှုတွေလုပ်ခဲ့တာလည်းဖြစ်ပါတယ်သမ္မတဒူတာတေကတော့တိုင်းပြည်ကိုမွေးစီဝါနုံနဲ့မရအောင်မွေးစီမောက်ကိုသူတွေနဲ့ဆေးဆွဲသူတွေကိုတုတ်တင်မယ်ဆိုတဲ့ကိရီးနဲ့ရွေးကောက်ပွဲကိုအနိုင်ရလာခဲ့တာပါ
။29ကြိမ်မြောက်အရှေ့တောင်အာရှအားကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာမြန်မာ U20 အသင်းကအကျိုးပိုလူပွဲကိုတက်သွားပြီးဖြစ်ပါတယ်။မြန်မာနဲ့ဘရူနိုင်းအသင်းတို့ဒီကနေ့ကစားကြတာမှာမြန်မာက6-9မရှိနဲ့ဂိုးပြနိုင်ပြီးအနိုင်ရပြီးတော့မြန်မာအသင်းဟာ3ပွဲနိုင်9မှနဲ့အကျိုးပိုလူပွဲကိုတက်သွားတာဖြစ်ပါတယ်။မြန်မာအတွက်ပထမဂိုးကိုအောင်သူက23မိနစ်မှာတွင်းယူခဲ့ပြီးတော့ဒီဒုတိယဂိုးကိုတော့စီသူအောင်က39မိနစ်မှာတွင်းခဲ့တာပါ။ ါဒါကြောင့်ပထမပိုင်းမှာမြန်မာကနှုတ်ခိုးခိုးမရှိနဲ့ဥဆောင်ခဲ့ပါတယ်မြန်မာအတွက်တတိယနဲ့စတုထဂိုးတွေကိုတော့အောင်ကောင်းမန်က82မိနစ်နဲ့83မိနစ်တွေမှာတွင်ခဲ့ပြီးမိနစ်90မှာတကူမမောင်လွင်ကတကူနာကျင်အချိန်ပို63မိနစ်မှာလူစားဝင်လာတဲ့မြန်မာတိုက်စစ်မှူးတန်းပိုင်ကနောက်တကိုတွင်ခဲ့လို့မြန်မာအတင်းကနောက်ဆုံးမှာ6ကိုကိုမရှိနဲ့အနိုင်ရရှိသွားတာဖြစ်ပါတယ်မြန်မာအတင်းဟာဩဂုတ်လ21ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့အေရှီမလေးရှားအတင်းနဲ့ကစားမှာဖြစ်ပါတယ်မြန်မာအတင်းအနေနဲ့အုပ်စုဘူဖြစ်မဖြစ်ဆိုတာနဲ့အချို့ဘလူပွဲမှာတစ်ဖက်အုပ်စုကဘယ်အတင်းနဲ့တွေ့မလဲဆိုတာအဲ့ဒီပွဲရလအပေါ်မှာမူတည်တာဖြစ်ပါတယ်ဒီကနေ့ကစားတဲ့စင်ကာပူနဲ့လာအိုစ်ပွဲမှာတော့စင်ကာပူကငကိုကိုမရှိနဲ့အနိုင်ရရှိသွားခဲ့တာဖြစ်ပါတယ်ရှစ်တောင်အာရှအားကစားပြိုင်ပွဲစုရစရရှိမှုအနေအထားမှာတော့မလေးရှားကရွှေခုနှစ်ခုနဲ့ပထမပြီးတော့မြန်မာကရွှေနှစ်ခုနဲ့ဒုတိယအင်ဒိုနီးရှားကရွှေနှစ်ခုကျင်းနှစ်ခုနဲ့တတိယနေရာမှာရှိနေပါတယ်ရှင်
The voice of America. နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ညင်ညာပေးသွားတာဖြစ်ပါတယ်ခင်ဗျာအခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ NLD ရှေ့နေဦးကိုနီလှုပ်ကြံခံရမှုနဲ့ဆိုင်တဲ့အကြောင်းကိုပြောပြချင်ပါတယ်တရားလွတ်တော်ရှေ့နေကြီးဦးကိုနီလှုပ်ကြံတပ်ဖြတ်ခံရမှုအမှုမှန်ပေါ်ပေါက်ရေးနဲ့တရားခံအားလုံးဖမ်းဆီးအရေးယူနိုင်ရေးအတွက်NLD ဆိုရဘက်ကစိတ်ဝင်စားမှုနည်းနေတယ်လို့ဥကိုနီရဲ့အကျိုးဆောင်ရှင်နေဦးနေလာကပြောဆိုလိုက်သလိုစုံစမ်းစစ်ဆေးကော်မတီတရက်ဖွဲ့စည်းပြီးစစ်ဆေးပေးဖို့ကိုလည်းအစိုးရကိုတိုက်တွန်းလိုက်ပါတယ်မိသားစုဘက်ကလည်းလုံခြံခံမှုနဲ့ပတ်သက်တဲ့ဖြစ်ရပ်ကိုအမှန်တိုင်းအမြန်ဆုံးဖော်ထုတ်ပေးဖို့တိုက်တွန်းခဲ့ပါတယ်ဒီသတင်းကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဥကိုနီလုံခြံခံရမှုနဲ့ပတ်သက်ပြီးဒီကနေ့ရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာတရားလိုပြသက်သေတွေကိုစစ်ဆေးခဲ့ရမှာဥကိုနီရဲ့အကျိုးဆောင်ရှေ့နေတဦးဖြစ်တဲ့ဦးနေလာကအခုလိုတောင်းဆိုလိုက်တာပါရှေ့နေကြီးဥကိုနီလုံခြံတပ်ဖြတ်ခံရမှုအမှုမှန်ပေါ်ပေါက်ရေးနဲ့တရားခံအားလုံးဖမ်းဆီးရမိပြီးထိုက်တင့်တယ်လို့အရေးယူနိုင်ရေးအတွက်အာဏာပိုင်တွေဘက်ကဒီထက်ပိုပြီးအားထုတ်ပေးဖို့တိုက်တွန်းလိုက်တာပါ
ဒီအဓိကပြီးလက်ရှိအစိုးရရဲ့ NLD ပါတီကိုမြေတားရက်ခံနေတာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုသက်ခံတဲ့လူကတော့ပြန်မရှင်းလာနိုင်ဘူးဒါရောဒါပြီးနဲ့ဘာကြောင့်မို့လို့လုံးကျန်တက်ခတ်ကြတယ်နိုင်ငံရေးကိုသူရောကကြောင့်လားအခြားဘာကြောင့်ကြောင့်လဲဆိုရင်ဒီစားကတော့ကျွန်တော်တို့ဖော်ထုတ်ပေးဖို့ဆိုတဲ့စစ်စီကော်မရှင်တရားဖွဲ့စည်းပြီးကိုအန်ဒီအစိုးရအပေါ်မှာပြောပြောလို့ရတယ်ပေါ့ဒါပေမဲ့အန်ဒီအစိုးရရဲ့အန်ဒီပါတီဗီရဲ့ကျွန်တော်တို့ဒီမှုပေါ်မှာကျွန်တော်စိတ်ဝင်စားမှုပါဆရာတို့ဘက်ကပြောမှဆိုရင်တော့မမြင်မတွေ့ရသည်ဟုပဲပြောလို့ရပါဘ
ူးဥကုံနီလှုပ်ကြံခံခဲ့ရတာဟာရှစ်လနီးပါးကြာမြင့်လာပြီဖြစ်ပေမဲ့လှုပ်ကြံတက်ဖြတ်မှုမှာပါဝင်တယ်လို့တန်တရားရှိသူကိုခုထိဖမ်းဆီးရမိနိုင်ခြင်းမရှိသေးပါဘူးဥကုံနီလှုပ်ကြံခံခဲ့ရတဲ့နေ့ကလေးစိတ်မှာဖခင်ဖြစ်သူကိုတွားရောက်ကြိုးဆိုခဲ့တဲ့တမီးဖြစ်သူဒေါက်တာရင်ွယ်ခိုင်ကိုဒီကနေ့မှာတရားလိုပြသက်သေအဖြစ်ယုံတင်စစ်ဆေးခဲ့တာပါတရားရုံးထွက်ဆိုချက်ပြီးသတင်းတောက်တွေကဒေါက်တာရင်ွယ်ခိုင်ကိုမေးမြန်းရမှာတော့ဖခင်လှုပ်ကြံခံရမှုနဲ့ပတ်သက်ပြီးအဖြစ်မှန်တိုင်းတက်နိုင်သမျှအမြန်ဆုံးဖော်ထုတ်ပေးဖို့လိုလားကြောင်းပြောကြားခဲ့သလိုအမှန်တရားပေါ်ပေါက်လာရေးဟာမိသားစုအတွက်သာမကမြန်မာနိုင်ငံရဲ့ဥပဒေစိုးမိုးရေးအတွက်ပါအရေးတကြီးလိုအပ်တဲ့ကိစ္စဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ဘာကြောင့်လဲဆိုတာသိတဲ့နဲ့ဘယ်သူလောက်တာလဲဆိုတာကျွန်တော်ဒီတော့ပေါက်သိတဲ့နာပေါ့။ကျွန်တော်ပြောနေအမှန်တရားဆိုတော့အဲ့ဒါပဲ။ဘာကြောင့်လောက်တာလဲဘယ်သူတွေလောက်တာလဲ။အဲ့ဒါကျွန်တော်တို့အကုန်သိချင်ပါ။တေသွားတဲ့လူကတော့ကျွန်တော်တို့တော့ဒါဘာမှပြန်ရလာစရာအကြောင်းမရှိဘူးဆိုတော့ကျွန်တော်တို့ကမျောလင်းစရာကအမှန်တရားတစ်ခုပဲရှိတယ်။အဲ့ဒီအမှန်တရားဆိုတာကျွန်တော်တို့မိသားစုထက်ကိုတော့နိုင်ငံအတွက်ကောဥပဒေရေးရာတွေအတွက်ကောတိတ်ကိုလိုအပ်တယ်လို့ကျွန်တော်ထင်တယ်။အမှန်တရားထွက်မှဖြစ်လိမ့်မယ်။မထွက်ဘူးဆိုကျွန်တော်တို့နိုင်ငံအတွက်ကောဥပဒေရေးရာအတွက်ကောအရန်ကိုလက်ညှိုးထိုးစရာဖြစ်သွားလိမ့်မယ်။
ဥကုံနီအမှုနဲ့ပတ်သက်ပြီးတန်တရာရှိသူအဖြစ်ဆွဆွဲခံနေရသူဥောင်းဝင်းခိုင်ကိုဖမ်းဆီးရမိနိုင်မယ်လို့ယုံကြည်နေတဲ့ရှေ့နေဦးနေလာကတော့တန်တရာရှိသူဟာမြန်မာနိုင်ငံတွင်းမှာသာရှိနေတာမို့မကြခင်မှာပဲအမှုအခြေအနေထူးခြားမှုရှိလာမယ်လို့ယူဆကြောင်းပြောပါတယ်
။အကြမ်းကြီးယုံကြည်နှစ်ချင်းသုံးချင်းလောက်ဆိုချင်ကျွန်တော်တို့ဒီအမှုရဲ့ဂျုံလုံးကပိုပေါ်လာမယ်လို့ပဲကျွန်တော်ပြောချင်ပါတယ်။ဒါတကူကဘာလဲဆိုတော့အဝင်းခိုင်ဖန်ပြီးရမိခြင်းမရှိရဲ့အဖြစ်ကြောင့်မို့လို့ဘာကြောင့်မို့လို့တတ်ဖြတ်တယ်ဆိုတဲ့အကြောင်းချင်းရကျွန်တော်တို့မတိရဘူး။မတိရတဲ့အတွက်ကြောင့်ဘာကြောင့်တတ်ဖြတ်တယ်ဆိုတဲ့အကြောင်းချင်းကိုသိရသိရဖို့တကောအဝင်းခိုင်ဖန်ပြီးရမိရေးအတွက်ကျွန်တော်မိသားစုကိုယ်စားအလုံးကိုမိတာရက်ခံရမယ်ဆိုလို့ရှိတော့ကျွန်တော်တို့သက်ဆိုင်ရာ RA ဖွဲ့ကြီးကြီးကဗမာနိုင်ငံထဲမှာရှိနေတဲ့အဝင်းခိုင်ကိုဖန်ပြီးရမိရေးအတွက်ကြိုးပမ်းဆောင်ရွက်ပေးဖို့အတွက်မိတာရက်ခံရမယ်။
တရားလွတ်တော်ရှိနေဥကုံကြီးဟာ ဇန်နဝါရီလ 29 ရက်နေ့ကအင်ဒိုနီးရှားကအပြန်ရန်ကုန်ပြည်ပစံရလေးစိတ်မှာ တနက်နဲ့ပြစ်ခတ်လုတ်ကြံခံခဲ့ရတာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးအပတ်စဉ်တောက်ကြနေတိုင်းမှာရုံထုတ်စစ်ဆေးနေတာဖြစ်ပြီးအခုအချိန်ထိကတော့အဓိကတရက်ခန့်အဖြစ်တန်တရားရှိသူဥအောင်ဝင်းခိုင်ဟာထွက်ပြေးလွတ်မြောက်နေစေဖြစ်ပါတယ်ဒီကနေ့မှာတော့တနက်နဲ့ပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတန်တရားရှိသူဥကြည်လင်းနေခဲ့တဲ့ဘုံကြီးကျောင်းကဆရာတော်အပါဝင်တက်တည်ခုနှစ်ယောက
တယ်။တင်းစာရီတိုင်းဒေသကြီးဘက်ကမောရဝတီတမတော်ရည်ရစခန်းတပ်ဖွဲ့တွေကနေမဲတန်တောင်ကျောမှာကနန်းအရှာထွက်တဲ့ဒေသခံတွေကိုမတင်ကာမှုနဲ့ဖမ်းဆီးစစ်ဆေးရာကနေတေဆုံးထိခိုက်ဒဏ်ရာရမှုတွေဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်အတွက်ရည်ရဌာနအကြီးအကဲတွေကနေစုံစမ်းစစ်ဆေးအရေးယူဆောင်ရွက်နေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ထိုင်းခြေဆိုင်ပြည်ဝသတင်းတော်နိုင်ကွန်းအင်ကအပြည့်စုံကိုပြောပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမွန်ပြည်နယ်ရေးမြုံနယ်ကနေတနင်္သာရီတိုင်းရေဖြူမြုံနယ်မဲတန်တောင်ကျွန်းမှာကနန်းသွားရှာတဲ့မျိုးရ6ဦးကိုမောရဝတီရေသစခန်းခွဲထုတ်စခန်းကနေမတင်ကာမှုနဲ့စစ်ဆေးရမှာတဦးသေးဆုံးခဲ့ပြီး4ဦးဟာတန်ရာပြင်းထန်စွာရရှိခဲ့လို့ရေမြုံစေးရုံမှာစေဝါကုသခံရတာပါမဲတန်တောင်ကျွန်းမှာရေသဖွဲ့ကနေဖမ်းဆီးခေါ်ဆောင်ခဲ့ပြီးနှိပ်စက်ခံရမှုအခြေအနေတွေကိုတော့ကာယကံရှင်ရေမြုပ်နယ်ကျောင်းရွာနေဦးအောင်နိုင်ကခုလိုပြောပါတယ်
။ဒီမှာတစ်ခါသူတို့လာတယ်ညနေတရင်ပို့ဆိုတော့တရင်ပို့ပေးရပြီလေ။အတူရင်မှုကိုတရင်ပို့ရလိုက်ပြီဆိုတော့တရင်မှုကဟောရတဲ့အပေါ်သူတင်လိုက်မယ်ပေါ့နော်။အေးစီလောက်စားပေါ့။အဲ့ဒါနဲ့နောက်နေမှာပေါ့လက်ခေါ်သွားတာကြောင့်လို့ရေတက်ကမဲတောင်ရေတက်ကခေါ်သွားတာက6ရပေါ့။ခေါ်သွားပြီးတော့သူနှိပ်စက်တယ်ပေါ့။ဖက်ကြောင်ထည့်ပြီးတော့ရပြီးတော့နှိပ်စက်တယ်ပေါ့။မူလင်းထည့်ကျောင်းရွာကိုတိုင်ထားအောင်သူလက်လုံသွားတယ်ပေါ့နော်။တက်လာပုံစံမျိုးပေါ့သူတို့မြင်ပြောက်လာတယ်အဲ့ဒီတက်တယ်မှာပဲလေဆရာနာမှာတမြောက်လာတယ်သူတို့ပြန်ပြောက်လာတာက7000ရနေပုံပေါ့လက်ကြီးစင်မအာဒီမမူလင်းလိုမှာရေကို2နာရီတောက်ရောက်တယ
်မွန်ပြည်နယ်ရေးမြို့နယ်ကကနန်းဖန်းဓမ6ဦးဟာပုဂ္ဂိုလ7ရက်နေ့မဲတန်တောင်ကျွန်းမှာယာယီစခန်းချနေတိုင်းစဉ်မဲတန်တောင်ရေသစခန်းကတတ်တာတချို့ဖမ်းဆီးခဲ့ပြီးနှိမ့်ဆက်တာလက်လွန်ခဲ့လို့ကျောင်းရွာနေကိုတိမ့်ထိုင်အောင်တည်ဆုံပြီး4ဦးတန်ရာပြင်းထန်ရရှိခဲ့ပါတယ်တန်ရာရရှိသူ၄ဦးဟာမွန်ပြည်နယ်ရေးမြို့စေယုံမှာစေဝါကုသခံရတယ်လို့ဦးအောင်နိုင်ကခုလိုဆက်ပြောပါရယ
်ခေရုံမှာပေါ့ကုသခံယူရတာပေါ့တန်ရာရတဲ့လူတွေတန်ရာတန်ချက်ကတော့ရှင်ရှင်းထက်ထင်ပေါ့ချိုဟာဟိုလက်ပတိပတ်တဲ့လူပတ်လာရတာပေါ့ဟောထားမနိုင်တဲ့လူကထားမနိုင်ဘူ
းဒီလူရဲ့နဲ့ခံရမှုတေဆုံမှုဖြစ်စဉ်တွေအတွက်ထိခိုက်သူကာယကံရှင်တွေကလည်းကံပေါက်ရဲစခန်းနဲ့ရေးမြို့မှာရဲစခန်းမှာမနေ့ကမှုဖွဲ့တန်ရာထားတယ်လို့ဦးအောင်နိုင်ကပြောပါရယ်ဒီလိုဖြစ်စဉ်နဲ့ပတ်သက်လို့ရေးမြုပ်နယ်ကံပေါက်အခြေပြုမောရဝတီရေသစခန်းကတပ်မှုဖွဲ့ရဲ့တရားလူကြီးဖွဲ့မြို့နယ်မှုဖွဲ့တွေကနေသိဆုံးသူကာယကံရှင်တွေနဲ့ရေးမြုပ်ကျောင်းရအုပ်ချုပ်ရေးဖွဲ့တွေကိုဩဂုတ်လ15ရက်နေ့ကံပေါက်မှာတွေ့ဆုံရှင်းလင်းခဲ့ပါတယ်။ရေသဖွဲ့အကြီးမှုရဲ့ရှင်းလင်းချက်နဲ့ပတ်သက်လို့ကျောင်းရအုပ်ချုပ်ရေးမှုဦးမျိုးအောင်ကခုလိုပြောပါတယ
်။ဒီကြောင့်နေပြီးတော့ပါလာတယ်ကျွန်တော်ဖွဲ့9ရောင်းတဲ့ဒီတေရတူရေမြန်းကြီးကိုပုံစံဆောင်တယ်။ဒီပြောတာကတော့သူတစ်ပက်ကနေပြီးတော့ဒီသိဆုံးတဲ့သူဖွဲ့တွေကိုစရင်းရလည်းမကောင်းတော့သူတို့တွေ့တော့သူကြားတဲ့လူဆိုတဲ့ပါညာကခေါ်ဆစ်တယ်တဲ့ခေါ်ဆစ်ပြီးတော့သူတို့ဒီပြောတဲ့စစ်ထုံးနေရတော့စစ်ဆေးတယ်လေစစ်ဆေးတဲ့ပုံစံကတော့တိုက်ထိုးတာတို့ဂျုံထိုးတို့ဖားကုန်တယ်ပေါ့အဲအဲ့လိုလေးတွေလောက်ရင်လည်းသူကလည်းယောဂအခန်းရှိတော့မောပြီးတော့တရေတဲ့ပုံစံနဲ့သူပြောတယ်အပြင်မှာမတော်ခင်ကျွန်တော်တို့ကိုယ့်ဘက်ကတိတ်တိတ်ဆိုင်တာလေးဆိုတော့လိုက်လေးလာခဲ့တော့အဲ့တော့ဒီပြေတမျိုးထွက်နေတယ်လို့
မောရဝတီတတ်မတော်ရေသဖွဲ့အကြီးမှုရှင်းပြချက်နဲ့လက်ရှိစေကုသခံရသူတွေတန်ရာပုံစံကြောက်ပတ်သီးစီးထက်ရတဲ့အနေအထားနဲ့ကွဲလွဲမှုရှိနေတယ်လို့လည်းကျောင်းရအုပ်ချုပ်ရေးမှူးဦးမျိုးအောင်ကပြောပါတယ်။သေဆုံးသူမိသားစုအတွက်ရေသဌာနအကြီးမှုနဲ့အဖွဲ့ကနေကျပ်ငွေ30ထောက်ပံ့ခဲ့တယ်လို့တန်ရာရရှိသူ4ဦးအတွက်ကျပ်ငွေ30,000ထောက်ပံ့ပေးခဲ့ပါတယ်။လူသေးတဲ့အထိရန်နိုင်မှုကျွလွန်ထားတဲ့ရေသားကတပ်ဖွဲ့ဝင်တွေကတော့ထိန်းသိမ်းထားပြီးတရားဥပဒေတိုင်းစောချက်တင်အရေးယူထားတယ်လို့ဒီဖြစ်စဉ်ကိုသိရှိထားတဲ့တပ်မတော်ရရှိဟောင်းအငိမ့်စားပူမှုအွန်လိုင်းဝင်းကအခုလိုပြောပါရယ
်။ကံပေါက်ရေသားကမှာဒေမှုတေခင်လည်းပွင့်တယ်။နောက်ထပ်ဖြစ်စဉ်တစ်ခုလည်းရိုင်းနှက်ခံတူတရားလည်းတမှုဖွင့်တယ်။ကျွလွန်ထားသူတွေအားလုံးကိုခုချိန်မှာစုံစမ်းစစ်ဆေးခုံရုံးဖွဲ့ထားတယ်။နောက်သူတို့ကိုဖမ်းချုပ်အချုပ်ထဲမှာထည့်ထားတယ်။တို့တပ်မတော်မှာလောက်တာကတော့စောချက်တင်တာပေါ့နော်။လုပ်နေတယ်ဒီကကလာပြီးတော့ထွက်ဆိုချက်ပေါ့လေစစ်စည်းချက်ယူတယ်နောက်လိုအပ်တဲ့အကုန်လုံးတရားဥပဒေနဲ့ညီလုပ်သွားတယ်လို့သိရတယ
်။တနင်္လာရီတိုင်းရေဖြူမြို့နယ်မဲတန်တောင်ချက်တော်လဲကြီးမော်ကြီးဒေသဟာအရင်ကမွန်ပြည်တပ်ပါတီတပ်ဖွဲ့ဝင်တွေအခြေပြုလှုပ်ရှားရဒေသဖြစ်ပေမဲ့လည်း1995ခုနှစ်မှာမွန်ပြည်တပ်ပါတီနဲ့တပ်မတော်ဆူရတို့အကြားအပြစ်ခံရဆဲပြီးသဘောတူညီချက်အရသွာလာမှုမရှိတော့ပေမဲ့လည်းတခါတရံဒေသတွင်းတခြားလက်နက်ကိုင်ဖွဲ့တို့ချုပ်လှုပ်ရှားမှုတော့ရှိနေပါတယ်။
ပြီးကြတဲ့2019ခုနှစ်မလမှာလဲမုံပြင်းနဲ့ရေမြူနဲ့ခေါ်ဆာမြူနဲ့ခွဲမကြီးချောင်းဝချေးရွာသားနှူးကိုမြမသားမတော်ခလိုက်ရ27ညကပူကြီးစော်မြူးထက်ကနေပြတ်မှုဖြစ်ပွားခဲ့ပြီးအမှုဖွဲ့စားဆဲအချိန်မှာရှိနေပါတယ်ခင်ဗျာထိုင်းပြည်သားပြည်သူတွေနောက်နိုင်ကွင်းတွင်ပြပူခဲ့တာပါအခုတစ်ခါတော့ရှမ်းမြူးနဲ့ရှီပိုင်းတာချီလေးမြူးကယကြီးတဲ့အကြောင်းကိုပြောပြကြပါမယ်။ထိုင်းမြန်မာနယ်စပ်တာချီလေးမြို့နယ်နဲ့မဲဆိုင်မြို့နယ်တွေမှာယကြီးနေတဲ့အတွက်မြမဘတ်ချန်နယ်စပ်တရှောက်ဈေးပိတ်ထားပါတယ်။ရာနယ်ချီရဲ့ဈေးဆိုင်တန်းတွေအားလုံးရင်းနှီးမြှုပ်နေပါတယ်။ဒီအတွက်အယောင်းဝယ်တချို့လည်းရက်ဆိုင်နေရပါတယ်။အသေးပြောက်စည်းရင်းတွေမရှိသေးပေမဲ့ပျက်စီးဆုံးရှုံးမှုကတော့တွက်ဆလို့မရသေးတဲ့အကြောင်းတာချီလေးခရိုင်အုပ်ချုပ်ရေးမှုကပြောပါတယ်။ဒီကြောင့်ပြည်သူတ
ကျွန်တော်တို့ရေကြီးတက်လာခဲ့တာပါဒီအတွက်ရာနဲ့ချီရှိတဲ့တာလောဈေးတစ်ခုလုံးကတော့ပိတ်ထားရကြောင်းအပြည့်အစည်းစင်းကိုတော့တက်ဆောက်လို့မရသေးကြောင်းညို့နဲ့တုံးညို့နဲ့ကိုအုပ်ချုပ်ရတဲ့တချီလိုက်ခရိုင်အုပ်ချုပ်ရေးမှုဦးတင်ဝင်းရွှေကပြောပါတယ်ဒီတောင်ကြားချောင်းရေကြောင့်မဆိုင်ချောင်းရေတက်လာတယ်မဲခေါင်ချောင်းရေအရင်ထက်ပိုပြီးတော့များလာတယ်ဘာကြောင့်အောက်ကတောင့်တာပေါ့တောင့်လာရင်တော့က ก็จะโน้ตจะไม่มีบ่มาเยี่ยมมุขเด็ดเลยใช่ไหมเนี่ยแต่กูเยี่ยมวันนั้นแล้วบอกเขาแกพอจะโน้ตมาตลอดที่สุดที่ได้มาเจอตลอดที่สุดที่ไปเราวางกองที่สุดที่ไปวางกองที่อะไรมาไปยาวเบาเออเราคาดีรู้เล่าที่สุดที่ไปเล่าที่เราเนี่ยอยู่กันไปมาไปยาวเบาเราวิ่งเอาคาดีเลยมาไปยาวเบาโอเคตลอดที่อะไรจะโน้ตไม่ใช่ช่องเนี่ยกันเลย
เนี่ยที่เราจะมุดตัวเราไอ้เองใจนี่จะต้องเนี่ยเราไปเลยอะไรเงี้ยที่เราจีนเนี่ยลาบีสินตุจิโร่ติงน่ะสิเดียจ้ะโอ้แต่ช่วงแรกมีก้าวมีเนี่ยนะบ่เนาะแต่ช่วงเราเลยต้องช่วงมุ่งชิบเช่นไหนมาเลยฉะนั้นรู้ว่าเราเลยล้อการละมาจีมาจ้าดีเลยด้วยจ้ะเออเราจะโน้กลุ่มรวมยาดีบ่ก็เนี่ยนั่นไงเนี่ยจะมาตัวละนี่เลยคงจะอู้การอ่ะทำยังมาเนี่ยจะก้าไม่ใช่ชาวเนี่ยนี่เลยนั่นไงเราอาจจะนึกคุณลงไปแค่อะไรรู้เลยค ရေရေရှိတဲ့အတွက်ဘယ်လိုမှဆိုင်ရပုံလို့မရဘူးလေဆိုင်နေတဲ့မှာရေတွေဝင်တယ်လေညာကြီးပဲဟောဆိုင်ကည
ာနဲ့ရှိလ
ားရှိပါတယ်ဆိုင်ကတော်တော်များပါတယ်နောက်ပြီးတော့တာလုံးမုံတန်နောက်ပြီးတော့မဲဆိုင်လွယ်ပေါင်းတိတက်တယ်ကျွန်တော်လွယ်ပေါင်းဆိုတာဟိုပါပေါ့လေဟိုတရားအောက်ခြေတိပေါ့တရားအောက်မှာတရားအောက်ကဆိုင်နေတဲ့ဥပေးရတာပဲမဲဆိုင်မှာလေ
နေ့စဉ်တောင်ကြရေးကြောင့်ရင်းနှမြုပ်လေးရှိတဲ့တာချလိုက်မှာတော့ကူညီကယ်ဆယ်ရေးတွေဇက်တိုက်လုပ်နေရတယ်လို့တာလောဈေးကြီးတစ်ခုလုံးရေပင်ကြီးဖြစ်သွားတာကြောင့်ယာနဲ့ချီရှိတဲ့ဈေးဆိုင်နှန်းတွေနှိမ့်ုပ်သွားတဲ့အကြောင်းကူညီကယ်ဆယ်ရေးလုပ်နေတဲ့တာချီလိုက်မြို့နယ်နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးလာမိုးကလည်းပြောပါတယ်
။အဲနေဆိုင်ကြီးကျရတာပေါ့ဒီဘာကောင်မလဲအဲဈေးကွက်ကြီးတစ်ခုလုံးကကြီးချမ်းသွားတာပေါ့
။ဟုတ်ကဲ့ဟုတ်
ကဲ့။တော့ရေမြုပ်နေတာပေါ့။ဟုတ်ကဲ့ကယ်ဆယ်ရေးရတော့အခုချိန်ကြီးပေါ့နော်ဦးလာမိုးတို့အခွဲတွေရောဘိုးတို့တို့မျိုးလုံးပေါ့ရှိသမျှဟိုအခွဲကြီးပေါင်းလုံးပေါ့အားလုံးဝိုင်းပြီးတော့လိုအပ်ပြီးနေကြတာပဲ။
တချီလေးမြို့နယ်မှာတော့ပြီးခဲ့တဲ့နှစ်တည်းတုန်းကတောင်ကျရေတွေကျလာပြီးရုတ်တရက်ရေကြီးမှုတွေရှိတာကြောင့်တချီလေးမယ်ဆိုင်ဖြစ်ကြည်ရေတရာယာယီပိတ်ခဲ့ရတယ်လို့ရေကြီးမှုတွေအတွင်လူတွေမျောပါပျောက်ဆုံးတာတွေရှိခဲ့ပေမဲ့ဒီနှစ်မှာတော့ကြိုတင်ပြင်ဆင်မှုတွေရှိထားတဲ့အတွက်ပြီးခဲ့တဲ့နှစ်ကတော့ဆိုးရတဲ့အခြေအနေတွေမရှိသေးဘူးလို့လည်းသိရပါတယ်ရှင်
။ထိုင်းချီဆိုင်သတင်းတော့မအေးမှပြောပြသွားတာဖြစ်ပါတယ်။အခုတခါတော့မနေ့ဖြန်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ
။ရရှိများရှင်မြန်မာနိုင်ငံရဲ့အသွေးကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခက်အခဲကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတမတော်ဟာနိုင်ငံရေးမှာဥဆောင်မှုအခက်အခဲမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတမတော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အခြေရောက်မှပြောင်းလဲနိုင်မလဲ။ဘယ်လိုအခြေအနေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျူပါပါတယ်ရှင်။
သောရရှင်အနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေလံရေးအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါရခင်ဗျာ။ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါဗျာ။ အခုတခါတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုအလဲပေးခြင်းပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အချင်းချောက်ပြောဆိုမှုတွေရှိနေချိန်မှာပဲမဟာမိတ်အာရှနိုင်ငံတွေပေါ်မှာထားရှိတဲ့အမေရိကန်ရဲ့သဘောထားမပြောင်းမလဲပဲအရင်တိုင်းအခိုင်အမာဆက်ထားရှိသွားမယ်လို့အမေရိကန်ဘက်ကပြောလိုက်ပါတယ်။အမေရိကန်ဂျပန်ကာကွယ်ရေးနဲ့နိုင်ငံသားရေးအရာရှိတွေရဲ့မနေ့ကတွေ့ဆုံဆွေးနွေးပွဲအတွင်းမှာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကိုမြောက်ကိုရီးယားကမစ္စောဒုံးကြီးနဲ့တိုက်ခိုက်လာမယ်ဆိုရင်ချက်ချင်းတုံ့ပြန်ပစ်ချမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။နိုင်ငံသားဌာနဆိုင်ရာဗီဒီယိုသတင်းတော့နီကီချင်းရဲ့သတင်းလောက်ကိုကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အာရှအရှေ့မြောက်ဒေသမှာအခုသတင်းပတ်တင်ပြလို့ခဲ့တဲ့အမေရိကန်နဲ့ဂျပန်တို့ရဲ့ပူးရဲစေးလေ့ကျင့်မှုဟာမဟာမိတ်နှစ်နိုင်ငံကြားအင်အားကောင်းတဲ့လုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုဖြစ်ပါတယ်။ဂျာတာဘီနီကဂျပန်ကာကွယ်ရေးနဲ့နိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးအပြီးအမေရိကန်နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတို့ကအမေရိကန်နဲ့မဟာမိတ်ဒီကိုကာကွယ်ဖို့အတွက်အမြဲအစဉ်သင့်ရှိနေတယ်လို့မြောက်ကိုရီးယားကိုသတင်းစကားပေးခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်က
Together we will deter and if
ကျွန်တော်လိုအပ်လာမယ်ဆိုရင်တော့အတူတကွကာကွယ်တားဆီးသွားမှာဖြစ်ပြီးရန်စာကျူးကျော်မှုတွေကြီးမားပြီးပြစ်ဒဏ်နဲ့တုံ့ပြန်မှုတွေနဲ့ကြုံရပါလိမ့်မယ်။ခိုင်မာတဲ့မဟာမိတ်ဖြစ်ရည်တည်မှုကိုပြသတဲ့အနေနဲ့စီးရီးလေ့ကျင့်တာလိုမျိုးနှစ်နိုင်ငံအတူလှုပ်ဆောင်သွားမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။တန်တမာရေးအရာဆွေးနွေးဖြစ်ရှာမှာဖြစ်ပေမဲ့လိုအပ်ရင်စီးရီးအရာတုံ့ပြန်သွားဖို့နည်းလမ်းတွေလည်းစဉ်းစားထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်
Obviously any diplomatic effort.
ညော်လင့်မထားတဲ့ချင်းချောက်ပြောဆိုမှုတွေကြုံတွေ့နေရချိန်မှာပဲတန်တမာရေးအရာဖြစ်ရှာဖို့ကြိုးပမ်းအားထုတ်မှုတွေရှိနေပေမဲ့မြောက်ကိုရီးယားအနေနဲ့လမ်းမောင်းကိုရွေးမယ်ဆိုရင်တော့ကြီးမားတဲ့စီးရီးအရာတုံ့ပြန်ဖြေရှင်းမှုတွေရှိလာမှာပါ
မြောက်ကိုရီးယားနိုင်ငံကတက်ခဲလာမမျိုးကိုကာကွယ်ဖို့ဂျပန်နိုင်ငံအနေနဲ့ကြိုတင်ပြင်ဆင်မှုတွေတိုးလွန်နေချိန်မှာဂျပန်နဲ့အတူရပ်တည်သွားမယ်လို့အမေရိကန်ဘက်ကအခုလိုထက်လောင်းကတိပြုပြောကြားလိုက်တာပါဂျပန်နိုင်ငံသားရဲ့ဝန်ကြီးထာရိုကွန်နူကဆွေးနွေးပွဲတွေမစခင်မှာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ရန်စချင်းချောက်တာတွေကိုရပ်ပစ်ဖို့လိုမယ်လို့ပြောပါရယ်ဒီတော့တွင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းဒုံးလန်းနဲ့နျူကလ িয়ার ဆန်တဲ့မှုတွေရပ်ပစ်မယ်ဆိုရင်မြောက်ကိုရီးယားကိုအထူးတန်တမန်ဆီလွတ်ဖို့စဉ်းစားသွားမယ်လို့ပြောဆိုပါရယ်ခင်ဗျာ
ကိုအောင်ပြောပြသွားတာဖြစ်ပါရခင်ဗျာသောရရှင်နေနေနဲ့ VOA မြန်မာဘိုင်းကနေထုတ်လွှင့်ခဲ့တဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာနဲ့ VOA Burmese Facebook တို့ကနေပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လုံကတက်လက်ညင်ညာပြီးမှဖြစ်ပါရခင်ဗျာ
စပိန်နိုင်ငံကတလူးနီးယားဒေသမှာလူ14ဦးထဏ်မင်းနဲ့တိုက်ဆုံးပြီးတရားကြောင်တရားရသွားတဲ့အကြမ်းဖက်ဝါဒီရဲ့ကားနဲ့တိုက်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အာဏာပိုင်ကတန်မြတ်ရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဘာစီလိုနာမြို့တော်ကဒီကနေ့အောက်မွေပေါ်ရခန်းသားဦးတော်စပိန်ပြည်နဲ့ဝန်ကြီးချုပ်တို့လည်းတက်ရောက်ခဲ့ကြတာပါ။ဝန်ထမ်းချင်းထိမ့်မက်ဖြစ်၃ဝက်ကြာသတ်မှတ်လိုက်ကြောင်းလည်းဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။မနေ့ကတိုက်ခတ်မှုအတွင်းမှာတော့ဘာစီလိုနာမြို့တော်ကအဓိကလက်မှတ်ရေးပုံမှာဗန်ဂါစီကိုအရှင်ပြင်းပြင်းနဲ့မောင်းပြီးလမ်းတစ်လျှောက်ကလူတွေကိုဝန်တိုက်ခဲ့တာပါ။အမေရိကန်တမိုင်းမှာရှေ့ကျဆုံးစီးရီးပရီကွတ်ဖြစ်အာဖဂန်နစ္စတန်နိုင်ငံမှာဆင်နွှဲနေတဲ့စစ်ပွဲအဆုံးသတ်ရေးစီးမာပြူအဆုံးဖြတ်ချက်တည်းကိုသမ္မတဒေါ်နယ်ထရန့်ဆွေးရကမကြခင်ချမှတ်ဖို့ရှိနေတဲ့အကြောင်းကာဝေးဝန်ကြီးဂျင်းစ်မက်ဆစ်ကမနေ့ကပဲပြောဆိုလိုက်ပါတယ်။သမ္မတထရန့်ဒီကနေ့တောက်ချာနေမှာဒုတိယသမ္မတမိုက်ပင်းစ်သူ့ရဲ့မျိုးသားလူမျိုးအဖွဲ့နဲ့တွေ့ဆုံပြီး၁၆နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်ရေးညှိနှိုင်းဆွေးနွေးမှာဖြစ်တဲ့အကြောင်းလေးအင်ဗျူတော်ကသတင်းထုတ်ပြန်ထားတာပါ။ဆီယလွန်းနိုင်ငံမျိုးတော်ဖရီတောင်းမှာမြေပြိုကျမှုကြောင့်တိုက်ဆုံးမှုရေးအတွက်၄ရက်ကျော်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ပဲတောက်ပြောဆိုလိုက်ပါတယ်။နောက်ထပ်လူပေါင်း600ကျော်ပျောက်ဆုံးနေစေဖြစ်တဲ့တွေ့လဲဆက်လက်ရှာဖွေနေကြတာပါ။29ကြိမ်မြောက်ရှင်းတော်အရှာအားစားပြိုင်ပွဲ SEA Games မှာမျိုးသားဖော်လုံးပွဲမှာတော့မြန်မာတင်းမျိုးသားတင်းကအကျိုးပိုးလူပွဲကိုတက်သွားပါပြီ။မြန်မာနဲ့ဘရူနိုင်းတင်းတို့ဒီကနေ့ကစားရမှာမြန်မာက69ခုမရှိနဲ့အပြတ်သတ်အနိုင်ရရှိပြီးတော့တက်သွားတာပါ။ဒီနေ့ညနေပိုင်းဒီဆူရရှိမှုစုစုပေါင်းမှာတော့မလေးရှားကရွှေ9ခုနဲ့ပထမစင်ကူးကရွှေ9ခုနဲ့ဒုတိယမြန်မာနိုင်ငံကရွှေ9ခုနဲ့တတိယနေရာဒီမှာအသီးသီးရှိနေကြပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လို့ရမှုကမခင်ဖြူတွေဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှွန်ကာလီဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.